ကျမတော်ကညာခင်ဗျာ AR တိုင်းမဦးပင်မြို့မှာရက်ဖက်ဖွဲ့စည်းတွေရဲ့ဆွေးနွေးပွဲကိုတက်ရောက်ခဲ့တယ်လို့သိရပါတယ်။ကျမအနေနဲ့ဘာအကြောင်းတွေများဆွေးနွေးခဲ့ပါလဲခင်ဗျာ
။ကျမအနေနဲ့အဓိကအဲ့ဒီမှာဆွေးနွေးခဲ့တာကတော့ဒီမြန်မာနိုင်ငံငြိမ်းချမ်းရေးမှာရက်ဖက်အဖွဲ့အစည်းများအနေနဲ့ဘယ်ကဏ္ဍကနေတာဝန်ဝင်ယူတင်ပါတယ်လဲဆိုရယ်ကဏ္ဍနဲ့ပတ်သက်ပြီးဆွေးနွေးခဲ့တာဖြစ်ပါတယ်ရှင့်။တိုက်ပွဲတွေမငြိမ်သက်မှုရင်းကြောင့်လို့ပြည်သူလူထုရဲ့ဘဝမှာဘယ်လိုတက်ရောက်ခဲ့တယ်လဲဆိုတာရယ်။အနာဂတ်မှာဘယ်လိုဒေသမျိုးမှာဘယ်လိုကိစ္စမျိုးတွေမှာမငြိမ်သက်မှုပဋိပက္ခတွေထပ်ပြီးဖြစ်ပွားနိုင်တယ်ဆိုတာရယ်။ဒါကိုဒီလိုသူရပ်ပဲအဖွဲ့အစည်းများအနေနဲ့ဘလို့ကြိုတင်ကာကွယ်တင်နဲ့ထောက်ဖော်တင်နဲ့ရှင်းရှင်းတင်နဲ့ညှိနှိုင်းတင်နဲ့ဝင်ရောက်ဆောင်ရွက်တင်နဲ့ဆိုတာကိုဖိတ်ခေါ်တာရဖြစ်ပါတယ်ရှင့်
။ခုလောလောဆယ်မှာလည်းအစိုးရကတိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေရောငင်းငယ်ရေးကိစ္စတွေအပြစ်ခတ်ရစဲကိစ္စတွေကိုဆွေးနွေးနေကြတယ်ဆိုတော့လေဆ ्याम အနေနဲ့ဟောပြောပွဲမှာဘလို့တုံးသက်ပြီးတော့ဖြောကြားခဲ့တာမျိုးရှိခဲ့ပါသေးဗျ
။အစ်ရှင်အနေနဲ့မြန်မာနိုင်ငံအစိုးရနဲ့တိုင်းဒေသလက်နက်ကိုင်များတော့တို့လုံဆောင်ရှိတဲ့ကိစ္စတွေကိုလုံဆောင်နေပြီဖြစ်ပါတယ်။အဲ့ဒီမှာကျမတို့တွေရောဘလို့တာဝန်ယူနေကြမလဲ။ဒီလိုရှိရင်ဖွဲ့စည်းခံပုံအခြေခံဥပဒေအရတောင်မှဒီမြန်မာနိုင်ငံတည်ငြိမ်အထက်သားရရေးအတွက်နိုင်ငံသားတိုင်းမှာတာဝန်ရှိတယ်လို့ဒီလင်းပေါ်ပြသားတာဖြစ်တဲ့အတွက်ကြောင့်နိုင်ငံသားဖြစ်တဲ့ကျမတို့အနေနဲ့လည်းအဲ့ဒီတာဝန်ကိုကျေပြွအဝင်ရောက်ဆောင်ရွက်ဖို့ပါပဲရှင့်။ကျမတို့လက်နက်ကိုင်ဖွဲ့နဲ့အစိုးရညီနိုင်ရေးကိုယ်စားလှယ်တွေလက်ထက်မှာတာထိုးအပ်ထားတယ်ဆိုရင်တော့ဘယ်နည်းနဲ့မှငြိမ်းချမ်းရေးဟာတည်တတ်မှာမဟုတ်သလိုတရားမျှတရဲ့ငြိမ်းချမ်းမျိုးရည်လည်းဖြစ်ချင်မှဖြစ်မှာပါရှင့်။တော့အရာရာတိုင်းမှာတရားမျှတမှုကိုထည့်သွင်းကြည့်ရှုဖို့အတွက်မဟုတ်ဘူးဆိုရင်အကယ်၍များအပြစ်ခတ်ရစဲရေးတောင်ရရှိတယ်ဆိုရင်တော့ငြိမ်းချမ်းရေးကိုတော့ရောက်နိုင်မှာမဟုတ်ဘူးဆိုတာပါပဲ
။လူထုအနေနဲ့ဒီလိုငြိမ်းချမ်းရေးကိစ္စတွေအပြစ်ခတ်ရစဲရေးကိစ္စတွေကိုဝင်ရောက်ပါဝင်ဖို့ဆိုလို့ရှိရင်အဓိကအနေနဲ့ပေါ့လေဘယ်လိုဝင်ရောက်ပူးပေါင်းဆောင်ရွက်တင်တယ်လို့ဆရာမအနေနဲ့ယူဆလဲဗျ
။ကဖြစ်ပွားမှုကိုဖြစ်ပေါ်စေတဲ့အရာများကိုကျမတို့ဖော်ထုတ်ရမှာဖြစ်ပါတယ်။ဥပမာဆိုလို့ရှိရင်တော့လွန်ခဲ့တဲ့တကောင်စင်းပေါ့တကောင်စင်းဆိုလို့ရှိရင်ကျမတို့အနေနဲ့ပဋိပက္ခဖြစ်ပွားစေနိုင်တယ်ဆိုပြီးထုတ်ဖော်ခဲ့ကြတယ်။သူတင်ကာကွယ်ဖို့ကြိုးစားခဲ့ကြတယ်။သို့တော်လည်းမအောင်မြင်ခဲ့ဘူး။အကယ်၍များတကောင်စင်းရဲ့ရလအကိုအပြည့်အစုံကျင်ညာတဲ့အခါအထူးသဖြင့်ဒီတိုင်းရင်းသားဥယျာဉ်အရေးအတွက်နဲ့ဘာသာရေးအရာရဲ့လူဥယျာဉ်အချို့ဘလောက်ရှိတယ်လဲဆိုတာကိုထုတ်ဖော်တဲ့အခါမှာပဋိပက္ခဖြစ်ပွားနိုင်ခြေရှိသေးတယ်ဆိုတာမျိုးဒီ foreign direct investment အတွက်အခုလောလောဆယ်မှာလည်း contract တွေချနေတယ်အဲ့ဒီ contract တွေရဲ့အခြေအနေကိုကျမတို့ပွင့်မြင့်မြင်သားစွာမသိရတဲ့အခါမှာလက်နက်ကင်တပ်ဖွဲ့တွေလည်းမသိရတဲ့အခါမှာဒီတူလူထုကလည်းမိမိအတွက်အကျိုးရှိမလားမဟုတ်ရင်အိမ်သိမ်းသွားမလားမိသိမ်းသွားမလားဆိုတော့သူတင်မသိပဲနဲ့ရောင်းချခံရတဲ့အခါမျိုးမှာပဋိပက္ခဖြစ်ပွားနိုင်တယ်ဆိုတာမျိုးကျမတို့ဖော်ထုတ်ဖို့လိုအပ်တယ်ဖော်ထုတ်လို့နဲ့မပြီးယုံဘူးဒုတိယတာဝန်ကတော့ကြိုတင်ကာကွယ်ရမှာဖြစ်ပါတယ်ကျမတို့စောင့်ကြည့်ရေးလုပ်ငန်းများလုပ်ရမှာဖြစ်ပါတယ်ကိရိမြပြစ်ခတ်ရစေးရေးလက်မှတ်ထိုးထားပြီဆိုရင်တော့အဲ့ဒီလက်မှတ်ကိုဇာရွက်ရစ်တွေ့အနေနဲ့စင်ပေါ်မှာထားလိုက်တာမျိုးမဟုတ်စေရဘူးဒီလိုရှိရင်အရင်ကတော့ထုတ်ခဲ့တဲ့စတိကိုများလို့ပဲချိုးဖောက်မှုလည်းမဖြစ်စေရအောင်ကျမတို့အနေနဲ့အကောင့်ထဲပေါ်တဲ့အခါမှာဝိုင်းဝန်းဆောင်ကြည့်ရဖြစ်ပါတယ်။အကောင့်ထဲပေါ်တဲ့အခါမှာလည်းပါဝင်ရမှာဖြစ်ပါတယ်။နိုင်ငံတော်ရဲ့အဂျန်ဒါထဲမှာစီမျောသွားတာမျိုးမဟုတ်ပဲနိုင်ငံတော်မှန်ကန်စွာအကောင့်ထဲထောင်ရွက်နိုင်ဖို့ဤသို့အကျိုးစီးပွားကိုအမြန်အမှန်တကယ်ဥတည်ပြီးရှေ့ရှုလှုပ်ဆောင်နိုင်ဖို့ရားမြတ်စွာလှုပ်ဆောင်နိုင်ဖို့အတွက်ကျမတို့ပါဝင်လုပ်ကင်မှာပဲရမှာဖြစ်ပါတယ်။
ခုလိုပြကြပြီးတာဆရာမကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ပါ